ရခိုင်ပြည်နယ်ရေသိမ်းတောင်မြို့နယ်မှာလက်နက်ကင်ပဏိပခတ်တွေကြောင့်နောက်ထပ်ထွက်ပြေးလာရတဲ့စစ်ချောင်းဒုက္ခသည်တွေအတွက်ယာယီခလုံးဖို့မြေနေရာလျှောက်ထားတာကိုပြည်နယ်ဆိုရကခွင့်ပြုချက်မပေးဘဲငင်းဆန်လိုက်တဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါတိုက်ပွဲတွေနဲ့ပြစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြောင့်နေရတာကြောင့်နောက်ထပ်ထောင်နေရှိတဲ့ဒေသခံတွေဒီလာထင်းမှာပဲရေသိမ်းတောင်မြို့ပေါ်ကိုခလုံးလာကြတာကြောင့်ယာယီနေထိုင်ဖို့မြေနေရာလျှောက်ထားခဲ့တာပါရခိုင်ပြည်နယ်မှာရေသိမ်းတောင်မြို့နယ်ဟာစစ်ချောင်းဒုက္ခသည်အများဆုံးမြို့နယ်တစ်ခုဖြစ်ခံမှန်းထားကြပြီးစစ်ချောင်းဒုက္ခသည်3000ကျော်ရှိနေတယ်လို့နောက်ထပ်လက်တိုးလာနေတာကြောင့်နေရာစီစဉ်ပေးဖို့ပြည်နယ်ဆိုရထံခွင့်ပြုချက်တောင်းခဲ့ပေမဲ့ညှင်းပယ်ခဲ့တယ်လို့ရေသိမ်းတောင်မြို့နယ်မြို့သားလွှတ်တော်မှဦးခင်မောင်လက်ကပြောပါတယ
်ဒီတိတော်မြို့ပေါ်မှာအားကစားခွင့်တစ်ခုကျန်တော့တယ်အားကစားခွင့်မှာဒီမဟုတ်မြေနေရာကအများကြီးတယ်အားကစားတဲ့ဝိစ္စတိုင်းမလုပ်ကြလိကြတယ်နောက်မြို့ဖားနေဒီထွေအောင်ကနေအဲ့ဒါကိုအကြံပေးတယ်အဲ့ဒါနဲ့အဲ့ဒီမြို့ကိုသွားပြီးရှောက်တာဂျူလိုင်ပြည့်နေ့ကသွားပြီးရှောက်တာဂျူလိုင်စစ်တူရဲ့နေမှာတော့အကြောက်ပြန်နေတယ်အဆောက်ပြေးဒီလိုမျိုးမပြတ်နိုင်ဘူးဆို
တိတ်ဆောင်တွေအတွက်မြေနေရာတောင်းခံတဲ့နေရာဟာဘလုံးကွင်းဖြစ်နေတာကြောင့်ပြည်နယ်ဆိုရကခွင့်ပြုပေးလို့မရတာဖြစ်တယ်လို့ရခိုင်ပြည်နယ်စေပင်သာရေးဝန်ကြီးဦးဝင်းမင်းကပြောပါတယ
်အဲဒါဘာလို့ဆိုဘလုံးကွင်းဖြစ်နေတယ်အဲဒါနဲ့ဝန်အဲဒါဝန်ဌာနမှခွင့်ပြုလို့ရမလဲဘလုံးကွင်းဖြစ်နေတဲ့ဒီကြောင့်အဲကြောင့်ဆွမ်းမီနီယာအလော့ကိုထားပါဆိုပြီးတော့ပြောတာဖြစ်တယ်
စစ်ဆောင်ဒုက္ခသည်တွေများလာတာနဲ့များရသေးတော်မျိုးပေါ်မှာနေစရာမရှိတော့တာကြောင့်စစ်တွေပါဝင်တခြားမျိုးနွယ်တွေကိုတော့နေကြပါတယ်စစ်ဆောင်တွေအတွက်ကူညီထောက်ပံ့ပေးသူတွေရှိပေမဲ့မြေနေရာခက်ခဲရှိနေတယ်လို့လည်းလွတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
် AICRC နဲ့ရှိကြတယ် Addiction နဲ့ရှိကြတယ်နေရာကြီးပါတယ်ပါတယ်လို့မျိုးဆိုပြီးတော့အဓိကတော့အစာဦးရေအင်္ဂါရေအဲ့ဒီလိုရှိတဲ့ကိုတင်ပြထားတယ်ဘူးတော့ ICR ခါလေးဒီဟာလည်းကိုယ်ပြေးလာတယ်ဒါပေမဲ့ဒီကြီးဆောက်ဖို့မီကြတော့မရှိဘူးဆိုတော့ခက်ခဲတော့ဖြစ်တယ်အခုလည်းမြေရှာနေသေးတယ်
လက်ရှိရှင်ဒီရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြောင့်နေရာဆွန့်ခွာထွက်ပြေးလာကြတဲ့စစ်ကြောင်ဦးရဲ့2000ကျော်အထိရှိမယ်လို့ခန့်မှန်းထားကြပြီးအဲ့ဒီထက်က60ရာခိုင်နှုန်းဟာကလေးတွေနဲ့စစ်ရှင်တွေအောက်တွေဖြစ်တယ်လို့စစ်ကြောင်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ကထုတ်ပြန်ထားပါတယ်လက်တလောမှာလည်းရခိုင်ပြည်နယ်မှာမိုးအဆဲမပြောက်ရောသွန်းတာတဲ့လေပြင်းတိုက်ခတ်တာတွေကြောင့်စစ်ကြောင်ဒုက္ခသည်တွေနောက်ထပ်ခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရသေးတောင်မျိုးပေါ်ကစစ်ကြောင်တွေကိုကူညီပေးနေတဲ့ကိုဘကာကပြောပါတယ
်ဟုတ်တယ်ဗျာဒီအခုလောလောဆယ်ကျွန်တော်ရခိုင်ပြည်ရပြည်လို့ဆိုရင်ဒါတော့ဒီဘက်ပိုင်းမှာဆိုရင်တော့ဟိုမိုးတွေတွေကြီးနေတယ်တော့ဆိုးနေတယ်ဆိုတော့ကပြောမယ်ဆိုရင်ညာသေသေးရောက်နေမှာတော့ပြည့်စုံနေဆိုတာတော့မရှိဘူးလေလောကမိုင်းနာအောက်မိုင်းနာပဲကဟိုပါဝတ်နေရကဒီကျမ်းမာရေးပညာရေးကဆာလောကချုံချုံကြဖြစ်နေလောကမပြည့်စုံဘူးကတော့အဆက်ဆက်ဖြစ်နေကြတယ်တော်လေမိုင်းတော့တော့ထောက်ပြန်တာပါ
ကိုဗစ် -19 ကယောဂါနဲ့ကြုံနေရချင်းအပြစ်ခတ်ရစေကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်တာမကမြန်မာနိုင်ငံခြေဆိုင်တန်တမန်တွေနဲ့ကူညီပေးရအဖွဲ့တွေကလည်းတိုက်တွန်းထားကြပါမယ်အခုရှင်ဒီတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါလက်နက်ကင်ပဏိပခတ်တွေကြီးထောလာနေတာကြောင့်စစ်နယ်ရက်ခါပြက်လက်မှုနဲ့အိုးအိမ်ဆုံးခါရတဲ့ရှင်နေတဲ့ပို့ဆိုးလာမှာဆိုရင်ကြောင့်လေနိုင်ငံတကာကူညီပေးရအဖွဲ့20ကလည်းမကြသေးခင်ကပဲတည်ပြီးထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတည်ပြီးပို့ထားတာဖြစ်ပါတယ်